အစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်လက်ဗနွန်တောင်ပိုင်းမှာအရေးပါတဲ့ဟက်စပိုလာတံမူးတယောက်တနင်္လာနေ့မှာသေဆုံးသွားခဲ့ပါတယ်။ SUV အမျိုးအစားကားကိုတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသွားတဲ့တံမူးဝစ်ဆမ်အယ်တာဝဲလ်ဟာတောင်ပိုင်းကဟက်စပိုလာစစ်စီရေးတွေကိုဦးဆောင်နေရကပါဝင်နေတယ်လို့လုံခြုံရေးတာဝန်ရှိသူတို့ကပြောကြပါတယ်။အစ္စရေးကလည်းပြစ်မှတ်ကိုထိခိုက်ခဲ့တယ်လို့တနင်္လာနေ့မှာပြောခဲ့ပေမဲ့တာဝီနဲ့ပတ်သက်လို့ဘာမှပြောဆိုတာတော့မရှိပါဘူး။ဒီကရဲပတ်တော့ကလည်းအစ္စရေးကလက်ဗနွန်မှာတိုက်ခိုက်ခဲ့တာကြောင့်ဟာမတ်ဒုတိယကောင်ဆောင်ဆာလီအယ်အရူရီတည်ဆုံးခဲ့ပါသေးတယ်။အရူရီတည်ဆုံးခဲ့တာကိုတုံ့ပြန်မယ်လို့ဟက်စ်ပိုလာကောင်ဆောင်ဟတ်ဆန်နက်စထရဲလာကပြောဆိုခဲ့ပြီးနောက်တစ်နေ့မှာအစ္စရေးရဲ့နေကြောင်းထိမ့်သိမ်းမှုစခန်းကိုဟက်စ်ပိုလာကစနေနေ့ကတိုက်ခိုက်ခဲ့တဲ့အတွက်နောက်ထပ်စစ်ပွဲတစ်ပွဲပေါ်လာနိုင်တယ်လို့အစ္စရေးစစ်တပ်ကတင်းငွေတွေကသတိပေးလိုက်ပါတယ်။ဒီပဋိပက္ခကအရွယ်တကူပြန့်နှံ့သွားနိုင်ပြီးပိုပြီးမလုံခြုံပိုပြီးဒုက္ခများစေနိုင်ပါတယ်လို့ကာတာနိုင်ငံရဲ့ဆွေးနွေးပွဲအပြီးမှာအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကသတင်းတောက်တွေကိုပြောလိုက်ပါတယ်